အမေရိကန်စစ်တပ်အရှေ့လေပိုင်းဒေသမှာရှိတဲ့စစ်တပ်များရဲ့စစ်ဦးစီးချုပ်ရေဒါဗိုလ်ချုပ်ကြီးဝီလျံဖော်လင်ဟာဒီလအကုန်မရာထူးကနှုတ်ထွက်မှာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်ကပြောကြားပါတယ်။ဗိုလ်ချုပ်ကြီးဝီလျံဖော်လင်နဲ့သမ္မတဘုရှ်တို့အကြားအီရန်နဲ့ပတ်သက်တဲ့မူဝါဒအပေါ်မှာသဘောထားကွဲလွဲချက်တွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာအခုလိုဗိုလ်ချုပ်ကြီးဝီလျံဖော်လင်နှုတ်ထွက်တဲ့သတင်းထွက်ပေါ်လာခြင်းဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဖော်လင်ကယာရုကအနာယူခွင့်တောင်းခံခဲ့ပြီးအဲဒီတောင်းခံနာကိုသူ့အနေနဲ့သဘောတူလက်ခံလိုက်တဲ့အကြောင်းကိုကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်ကသတင်းတောက်တွေကိုပြောပြပါလေ။အီရန်အရေးနဲ့ပတ်သက်လို့သမ္မတဘုရှ်နဲ့ဗိုလ်ချုပ်ကြီးဖော်လန်တို့အကြားမှာထူးထူးခြားခြားသဘောကွဲလွဲမှုမရှိပါဘူးလို့လည်းရောဘတ်ဂိတ်စ်ကပြောပါလေ။အီရန်နိုင်ငံအရေးနဲ့ပတ်သက်လို့ဗိုလ်ချုပ်ကြီးဖော်လန်ကသမ္မတဘုရှ်ရဲ့မူဝါဒတွေကိုစန့်ကျင်သူအဖြစ်နဲ့မကြာသေးခင်တုန်းကပဲ Esquire Magazine ကရေးသားဖော်ပြခဲ့ပါလေ။အီရန်ရဲ့နျူကလ িয়ার စီမံချက်ရပ်ဆိုင်ရေးအတွက်စစ်ရေးအရဟန္တာရာမျိုးလုံနိုင်ကြေးကိုဗိုလ်ချုပ်ကြီးဖော်လွန်ကသဘောမတူဘူးဆိုပြီးရေးသားခဲ့ခြင်းဖြစ်ပါတယ်။အခုလိုဗိုလ်ချုပ်ကြီးဖော်လွန်နှုတ်ထွက်တာဟာသမ္မတဘုရှ်အစိုးရစီကအီရန်နဲ့ဆစ်ဖြစ်ဖို့ပြင်ဆင်နေတယ်ဆိုတဲ့အချက်ကိုပေးလိုက်တာပဲဆိုတဲ့ပြောဆိုချက်တည်းဟာယုတ်တည်မရှိတဲ့အကြောင်းရောဘတ်ဂိတ်စ်ကပြောပါတယ်။သမ္မတအင်ဂျူရောကအင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာရေးတာဗိုလ်ချုပ်ကြီးဖော်လွန်ဟာတိုင်းပြည်အတွက်ထူးထူးချွန်းချွန်းတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်တယ်လို့ဖော်ပြထားပါတယ်။